အသက်88နှစ်အရွယ်မှာနဲ့ရွာဆန်သွားတဲ့ထိုင်းပြည်မင်းမြတ်အတွက်ထိုင်းပြည်သူတွေဝမ်းနဲ့ပူဆေးပြီးတော့အနေရောင်ဝတ်ဆောင်တွေဆင်မြန်းကြပါတယ်။ဘယင်ကြီးရဲ့ရုပ်ကလပ်ကိုဒီကနေ့မှာဆရီရတ်ဆေးုံကနေနန်းတော်ကိုပင့်ဆောင်လာချိန်မှာတော့ထိုင်းပြည်သူများပြားရက်ဆောင်ပြီးတော့ဂါရဝပြုခဲ့ကြပါတယ်။ဂျာလာရင်းကနဲ့ရွာဆန်သွားတဲ့ထိုင်းပြည်ဘူမိပေါ်အဒူယာဒက်ကိုအေရှေမင်းသားဗာဂျီလော့လောင်ကွန်လည်းဂါရဝပြုပါတယ်။ဒီကနေ့မနက်ပိုင်းကသွားရောက်ဂါရဝပြုသူတွေထဲမှာတော့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာဝန်ကြီးချုပ်ဟောင်းရင်းလက်ခီနာဝတ်နဲ့ထိုင်းနိုင်ငံဆိုင်ရာအမေရိကန်သံမကြီးဂလန်ဒေးဗစ်တို့လည်းပါဝင်ပြီးတော့ဝန်ထမ်းချင်းအထိတ်မှမှတ်တမ်းစာအုပ်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။ထိုင်းပြည်မင်းမြတ်နဲ့ရဆန်သွားတဲ့ပေါ်ထိုင်းပြည်သူတွေနဲ့ထက်တူဝန်ထမ်းရပါကြောင်းမြန်မာသမရဦးတင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ကလည်းတဝန်လာရေးအသီးသီးရေးသားပေးပို့ခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလည်းသူနဲ့အတူသမ္မတဥပမာအမေရိကန်ပြည်သူတွေအားလုံးကအထူးစိတ်မကောင်းဖြစ်တဲ့အကြောင်းနဲ့ဘရင်ဘူမီဘောဟာအမေရိကန်ပြည်အောင်စုမှာမွေးဖွားတဲ့တဦးရီသောဘရင်ဖြစ်တယ်လို့အမေရိကန်ပြည်အောင်စုကအလွန်လေးစားတန်ဖိုးထားသူတယောက်ဖြစ်တဲ့အကြောင်းနဲ့ကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကလည်းတိုကျိုမှာရှိတဲ့ဂျပန်တန်ယုံကိုသွားရောက်ပြီးတော့ဘရင်ကြီးအတွက်ရည်စူးပြီးဂါရဝပြုခဲ့တယ်လို့ထိုင်းပြည်သူတွေနဲ့ထပ်တူဝမ်းနည်းရပါကြောင်းပြောဆိုပါတယ်။တရုတ်နိုင်ငံကထိုင်းတန်ယုံမှာလဲဝန်ထမ်းချင်းအထိတ်မှတ်ဖြစ်ထိုင်းနိုင်ငံတော်အလံကိုတဝက်ချလွင့်ထူထားတယ်လို့ဩစတြေးလျနိုင်ငံမှာတော့ဆစ်ဒနီရောက်ထိုင်းနိုင်ငံသားတွေစုဝေးပြီးဝန်ထမ်းချင်းအထိတ်မှတ်စုပေါင်းပွဲတွေပြုလုပ်ခဲ့ကြပါတယ်